Professor Steinbach, Nemanine Democracy Possongi, the Sidaha, Amanda Gapubang Sangwen Nile, Lutimalaka.
Democratization is a very loaded word. The military never agreed to democratization, they agreed to discipline.
Democracy Possongi Sura, Eminem Show Twitter Zagaloma, Sidaha, Democracy Possongi, Beroma, the Bomatuau. Democracy Pomno, Omi Yu, Sikane, Tinchopo, Lulavare. Daga Tujavare, Tenibia in Pubinare, Democracy Ponam Yua, Lumiao Kuza Budesaneba, Tekomare, a low pinade, Dabime, Pizone Democracy Mohobau, Sitaga Yigide Wunitanarine, Ochi Ocho Yego, Choka and Talu Pibare, Suro, a Yadadavine, Sitavine Ocho Yi Pinibare.
Tao Kaunas Suro, Democracy Sitasa, Biradland and Lamakna, Ayo, T. Sanyi Manu, the Hazarapian Ponsa Nambamra.
Well, I didn't say it's harmonious. This is the problem. I mean, there are a certain degree of tension between the civilians and the military.
The Hazanapitelujanomasuluau, Daha Pietanava, the Penetapejama, Timamu, a Totin Shivare, Daha Tinshaware, Donsazuji Adiniama, a Tinsamapiao, a Tu the Dita, Shaunaniavare, Puinlindo Lupuesi, Pisijin at Sandane. Sitane Pilemu Yashi Jama, Tain Ding Loni Vare.
Tametu has Sitaya Loyago Mwe Pamu, so be order, Diga Achin, to the Vinangandra, Tunda Driva, Wipan Yara Chaparin.
That's just part of the problem that there is this. She's got to balance it because she wants her administration to do something for the society as a whole.
Enaga Pietanawawe, Tua Lu Puesi, the Kulon Dread, Tana and the Law, Gong on Lu Pijine. Democracy le, she said, doze jene. Tame tua, sitago, te webane yen, bama, lona and doma, hobau. Sitane sasan yiga, slagrega, kano kaneva. Tugo du, nangando ye, time being, lolai dago, sitaga, te jina gemam, hobau.
Nabua, nangandra, mediaria, drong sansi, bo, pimient and weban yaware. Majadiming out, somewhat huma suhi. The Dong San Suu Kyi ha, to the fin, the Rohingya Muslim, the Kishan, and Pathe Biyo Mapyora ha, the Yeva Chang Nadurang Yita ha, to Yavare. So, D Mediari, Poshayi Belumin, the Suru Pyora ha, Pemlaidem, Choja Jera, the Rimura, Lobby Lumi Yavara, Belutung Zaluwa.
There's a great deal of international concern for the Rohingya, period. This is very well known. And there are a lot of myths on both sides.
Rohingya, it was Nanganagara, two Suu in Javare. ဒါကတိတ်ထင်စားပါတယ်။ရွေးညာရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်။ဒါပေမဲ့ရွေးညာတွေကအရှိအာရှမှာအကြီးမားဆုံးအခက်အခဲကြုံနေရတဲ့သူတွေပါ။ကမ္ဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်။ဒီနေရာမှာဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လုပ်ရက်ကိုမူဝေပံပါဘူး။အကြမ်းဖက်မှုကိုမလိုလားဘူး။စန့်ကျင်တဲ့လုပ်ရက်ပြောပါတယ်။ဒါဦးနိုင်ငံတကာအတိုင်းအဝန်ကမကျေနပ
ဆီလာလာဘယ်လိုမြင်ပါလဲ
Well the question will be whether the military really wants is willing to work on a peace process for the minority
ဒီစရာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ညီညာရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျှော်ထားကြင်သလားအဲ့ဒီအခါမှာဒေါ်ဆန်းစုကြည်ကအသက်အရွယ်ကြောင့်ဆက်ပြီးရှင်ပြိုင်ဂျင်မရှင်ပြိုင်မယ်ဗိုလ်ချုပ်မှုရင်းမြောင်းလိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်ကြန့်ခိုင်ဖွံ့ဖြိုးရေးကသူ့ကိုရွေးလာမလားမသိနိုင်ပါဘူးဒါကကျွန်တော်ခံမှန်းချက်ပ
ါပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့တုန်းကစစ်အရာရှိရင်းနဲ့တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမြောင်းလိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒရည်မှန်းချက်အတိုင်းအကောင့်ထဲပေါ်နေတယ်ဒါမအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူးဒီမိုကရေစီဟာထင်လောက်ရှိ ਉਹ မတူဘူးဖြစ်နေတယ်သူတို့စစ်တပ်ကတော့လုံလုံရေးသာမကဘူးဒါစစ်တော်သယံဇာတခိုးထုတ်တာအစအကုန်လုံးကိုတောင်းယူထင်းထင်းထားတယ်လို့ပြောပါပါတယ်ဒါကိုတချို့ကသူစီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာလျှင်စည်နှံတင်ပြောနေတယ်ဆိုရဆုံးသတ်ကြပါတယ်ဘယ်လိုသဘောပါလဲ
Well I think that is an oversimplification I mean the military is let's say defending the country whatever although
သားရောဗျာနည်းနည်းခြေကားရရောက်ပါလေစစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲပြည်တွင်းရံပဲရှိပါတယ်အခုပြည်ပအန်ဒီရဲ့တစုံတရာရှိတယ်လို့ကျွန်တော်မမြင်ပါဘူးဘယ်နိုင်ငံမှာဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန်ဒီရဲ့ကိုကာကွယ်ရစမြဲပါမဆန်းပါဘူး NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလည်းကျွန်တော်မထင်ပါဘူး NLD မှာ ideology လို့ခေါ်တဲ့ မူဝါဒသဘောတရားရေလို့ရှိတယ်မထင်ပါဘူး။မြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ခြေမှာတိတ်အေးချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင်အထည်ဖော်နေရပါတယ်။ဒါဟာအဓိကပြဿနာလို့ထင်ပါတယ်။အုတ်ချုပ်ရေးပြဿနာပါ။ခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်။တိတ်မထိရောက်ပါဘူး။စစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင်နောက်ဆက်ခံမဲ့လူငယ်တွေကိုဒေါ်ဆန်းစုကြည်ကစနစ်တကျပြိုးထောင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီအုတ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူး။အရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေတီအုတ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါ။ဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါ။သူတို့မှတောင်းဝန်ရှိပါတယ်
။ဒီညမှာဒေါ်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်တဲ့ခေါင်းဆောင်တွေကိုပြုစုပြိုးထောင်တာမျိုးမရှိဘူး။တစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရားလုပ်ထားတယ်ဆိုတော့ဒီတိုင်းသာဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့ဆွတ်မှုလာနိုင်တဲ့အခြေအနေဖြစ်လာနိုင်ပါလားခင်ဗျာ
No I don't think it's going towards militarization I think that all what you've seen now starting in 2011 but really
စစ်တပ်ကပို့ကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူးပြန်ကြည့်မယ်ဆိုရင်2011 3ကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်လူအဖွဲ့အစည်းဟာပုံမပွင့်လင်းလာတယ်စစ်တပ်ရဲ့ထိန်းချုပ်မှုမပါပဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥမာတိုင်းသားတွေ၊ခရီးယန်တွေ၊မွတ်စလင်တွေစစ်တပ်မှာဘူမူးကြီးအထက်အဆင့်ထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေး NGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမှုပွင့်လင်းလာပါတယ်။ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာခြင်းစစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်။အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါ။လူအဖွဲ့အစည်းတရက်ကိုညာတွင်းချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်တညာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ချင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘယ်လောက်ထိဆူဆူရွာရွာဖြစ်လာနိုင်တယ်လို့ထင်မိပါတယ
် Yes I think it will it is not a problem that will cause internal instability in other words it doesn't threaten the state
ဒီကိစ္စမယ်လို့ထင်ပါတယ်ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိခိုက်စေနိုင်ပါဘူးနိုင်ငံတော်ကိုချိန်ချောက်နိုင်တဲ့အခြေအနေတော့မဟုတ်ပါဘူးဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိခိုက်စေပါတယ
်နိုင်ငံတကာအထောက်ပံ့ကိုကောပဲလ
ား international reputation of the state I mean in other words as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုဏ်သတင်းကိုဆုလိုတာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြူသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်။စာနာစိတ်နဲ့နိုင်ငံတကာကကူညီတာဟာရိုဟင်ဂျာတွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်။စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ်။ရိုဟင်ဂျာတွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူး။ဒါဟာမြန်မာလူပေါင်းရဲ့အစိတ်တင့်နေတဲ့ပြဿနာပါ။ကဘာတဝမ်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ
်။တကယ်တော့Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ Donald Trump ကြီးအနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလှုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very yeah it is very difficult that's her problem she has not complained as far as I know about the military actions that took place
မမလေးဒါသိခက်ခဲပါလေသူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမွေးပါမအောင်ဝေဟင်ကရိုက်ထားတဲ့ပုံတွေအရာစစ်တပ်ကအလွန်ကျွံလှုပ်ထားပုံရပါတယ်ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူးဘေးကျန်နေကြပါပဲကျွန်တော်တော့ထွက်ပေါက်မမြင်ဘူးဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူးဘိုးချုပ်မွေးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုံးမှလည်းမဟုတ်ပါဘူး NLD ဟာညှော်လင့်သလောက်တိတ်မလုဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူးဥပပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ်
။ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံတာဖြစ်တယ်လို့ညှိကုံးဆွဲလို့ရမလားခင်ဗျာ
။ No there are all there are stumbling blocks of all kinds. Military control down to the local level through the administration is a stumbling block. The type of management of the NLD and
မရပါဘူး။အဟံတာတွေအဖက်ဖက်မှာရှိနေပါတယ်။အုတ်ချုပ်ရေးကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟံတာဖြစ်နေပါတယ်အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟံတာတည့်ရပါပဲတိုင်းဒေသအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟံတာဖြစ်နေပါတယ်စစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူးဒ ပြည်သူတွေရဲ့စိတ်ဓာတ်ကိုပြန်ပြီးတော့ဆက်ဆံရမယ်လို့ကျွန်တော်မထင်ပါဘူးဗျာ။